Welcome to the Voice of America in Burmese.
Mingla njaja makhnya. Tarasien pangbe ya ne kine ne tene pinan ja ba se lo sutaw mi ta puta ba le. 2022 khu ne zon la 20 ye tineng ngwe ne nya be. View Myanmar ma season ne ko nya 9 nai ga ne 10 nai thi Washington DC myo ro ga ne sa tin thau lwin pe ni ba bi. COVID-19 ရေဘော အခြေအနေကြောင့် VOA စီစဉ်နေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသရရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့စကိုင်းတိုင်းကလေးမြို့မှာမနေ့ကလူငယ် 3
ဦးဖမ်းဆီးခံခဲ့ရတဲ့အထက်အသက်မပြည့်သေးသူတွေလည်းပါဝင်ပါတယ်ဟိုကလေးမြို့မှာညက3ယောက်ဖမ်းခံရတယ်တယောက်ကတော့ဟိုမြို့မှာစီးပွားရေးပိုင်မှာစီစဉ်ရတဲ့ပါစီကောင်စီရဲ့အကြမ်းဖက်ဖမ်းဆီးတပ်ဖြတ်မှုသတင်းပေးဖို့ရဲ့အပြည့်အစုံအပြင်သတင်းပတ်အစီအစဉ်တွေအဖြစ်လက်ရှိမြန်မာနိုင်ငံအခြေအနေကြောင့် ရှင်မန်းထားတာတွေမလုံနိုင်မှုဆိုရင်စိတ်မလျှော့လိုက်ပဲရှင်မန်းချက်အသက်တစ်ခုထားဖို့ဟောက်ရှိဒီဒီဆိုတဲ့ကုမ္ပဏီကိုတီထောင်သူမှတ်နှမ်းအီအီမွန်နဲ့မင်းမြန်ထားတဲ့မြမရေဆွေးနေကန်ဥစီသူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မှပေးစာများနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုသတင်းတွေကိုကျွန်တော်ဇော်ဝင်လိုက်တဲ့အတူမှတ်မြတ်သတင်းအောင်တို့ကတင်ဆက်
ဒီကနေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့တာပါတယ်။စစ်ကောင်စီဘက်ကအကြမ်းဖက်ပြစ်ခတ်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပါတယ်။တစ်ဖက်မှာလည်းဆက်အနာရှင်စနစ်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့မြို့နယ်အတော်များများမှာဒီကနေ့ထိဆက်လက်ပြုလုပ်နေကြသေးပါ။ မနေ့ဇွန်လ19ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်အသက်15နှစ်အရွယ်လူငယ်တအူးအပါအဝင်အနည်းဆုံး၄ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တစ်ဖက်မှာစစ်ကောင်စီဘက်ကအဲ့ဒီလိုအကြမ်းဖက်ပစ်ခတ်မှုတွေရှိနေပေမဲ့လည်းဒီကနေ့မှာတော့ကလေးမြို့ကအနည်းဆုံး100လောက်လမ်းမပေါ်ထွက်ပြီးဆက်အနာရှင်ဆန့်ကျင်ရေး တ်ခတ်မှုကြောင့်73နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါသေးတယ်။ဆင်းနေမှာပဲဆင်နာရှင်စန့်ကျင်ဆန္ဒပြပွဲတွေကတော့တချို့မြို့တွေမှာပုံစံအမျိုးမျိုးနဲ့ဆက်ရှိနေစေပါဒီကနေ့ဇွန်လ20ရက်နေ့မှာရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ကအတံမတိတ်အလံမလိတ်ဝန်ထမ်းပေါင်းစုံတပိတ်ဟာဆင်အနာရှင်စန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်
ကိုကြိမ်တောင်းနေတဲ့
ရောင်းရောင်းရော
င်းကိုကြိမ်တောင်းနေတဲ့
ရောင်းရောင်းရောင်းရော
င်းအမေလိုလေးရောက်ချီတော့
ရောင်းရောင်းရောင်းရောင်းအ
မေလိုလေ
းအလားတူပဲမန္တလေးမြို့နယ်အောင်မြေသာဆန်ကပညာရေးတပိတ်လဲဒီကနေ့လမ်းမပေါ်ထွက်ချီတဲ့ဆန္ဒပြခဲ့ကြပါတယ်စကိုင်းတိုင်းအတွင်းကမုံရွာတပယ်ရင်ရင်မပင်ဆလင်းကြီးဘုတလင်စားတဲ့မြို့နယ်အသီးသီးမှာဆရာနာရှင်စန့်ကျင်ရေးဆိုင်ကယ်တပိတ်ရွာပေါင်းစုတပိတ်စသဖြင့်မတူညီတဲ့ပုံစံအသီးသီးနဲ့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပွဲတွေရက်ဆက်ဆူဆူလို့ပြုလုပ်နေတဲ့ဒနင်္သာရီတိုင်းလောင်းလုံမြို့ကချင်းပြည်နယ်ဖားကန့်မြို့တို့အပြင်ကချင်းပြည်နယ်နမ်းမမြို့တို့မှာလည်းဒီကနေ့ဆရာနာရှင်စန့်ကျင်ရေးချစ်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ရဲ့အမှုကိုပွင့်လင်းမြင်သာမှုရှိစွာနဲ့တရားမျှတစွာစစ်ဆေးကြားနာဖို့မြန်မာနိုင်ငံကိုတောင်းဆိုထားကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ကပြောပါတယ်အမှုအတွက်ကြားနာစစ်ဆေးမှုဟာမျှတမှုရှိပြီးပွင့်လင်းမြင်သာမှုရှိလိမ့်မယ်လို့မျှော်လင့်ကြောင်းအခုသတင်းပတ်တွင်မြန်မာနိုင်ငံမြို့တော်နေပြည်တော်မှာရှောင်းတန်လဲရဲ့အမှုကိုကြားနာစစ်ဆေးဖို့ရှိနေတဲ့အချိန်ဝန်ကြီးမယ်ရီစပိန်ကဩစတြေးလျရဲ့ ABC သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်နိုင်ငံတော်ရဲ့ဘန်ဒါငွေကြေးဆိုင်ရာလေးဝက်ချက်တွေသုထာမှာတွေ့ရှိရကြောင်းမြန်မာစစ်ကောင်းဆောင်တွေကဆွဆွဲပြောဆိုထားပေမဲ့ပမောက္ခရှောင်းတန်လဲကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲဖမ်းဆီးထားတာလို့မြန်မာနိုင်ငံမှာဆက်အနာမသိငယ်နဲ့အနေငယ်ကလေးကရှောင်းတန်လဲဟာဒေါန်ဆန်းစုကြည်နဲ့အန်အဒီအစိုးရအတွက်စီးပွားရေးအကြံပေးအဖြစ်တာဝန်ထမ်းဆောင်နေခဲ့တာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားတဲ့ဥပဒေနဲ့ရှောင်းတန်လဲကိုဒေါန်ဆန်းစုကြည်နဲ့အတူတရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ။အိန္ဒိယအစိုးရဟာမြန်မာစစ်တပ်နဲ့ရောအတိုက်ခံအင်အားစုတွေနဲ့ပါတရားဝင်မဟုတ်တဲ့နိလန်ကပါတွစ်ဆုံစကားပြောနေတယ်လို့ဂျပန်နိုင်ငံဆိုင်ရာအိန္ဒိယသမ္မတကြီးစန်ဂျီဗာမာကပြောကြားလိုက်ပါတယ်။မြန်မာစစ်တပ်အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးပြီးလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေပြည်လဲရေးအတွက်ကြိုးပမ်းဆောင်ရွက်ဖို့တိုက်တွန်းပြောဆိုခဲ့ကြောင်းလည်းတာမတ်ကြီးကပြောပါတယ်။ဂျပန်နိုင်ငံကနိုင်ငံခြားသတင်းတောက်များအသင်းမှကျင်းပတဲ့သတင်းတောက်တင်တဲ့အမေဖြေကဏ္ဍမှာတာမတ်ကြီးဆန်ဂျီဗာမာကအဲ့လိုပြောကြားခဲ့တာပါ။မြန မြန်မာနိုင်ငံရဲ့လက်ရှိပြည်ပခပြည်လဲရေးအများစုကစိတ်ဝင်စားနဲ့ပါဝင်လာနိုင်မဲ့တခြားနည်းလမ်းရှိနိုင်မလားဆိုတာကိုအိန္ဒိယအစိုးရကရှာဖွေနေတဲ့တချိန်တည်းမှာပဲနိုင်ငံတွင်းမှာတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်အသက်သွင်းရေးနဲ့အပြုသဘောဆောင်တဲ့တိုးတက်မှုတွေဖြစ်ပေါ်လာရေးတို့အတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုမြန်မာဘက်ကအချိန်ချင်းတင်ပြဆွေးနွေးခဲ့တယ်လို့လည်းတာမကြီးစန်ဂျေဗာမာကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံကိုအပြစ်ပေးအရေးယူရေးကိုတော့သူတို့ဘက်ကစဉ်းစားမထားဘူးလို့ဆိုပါတယ်ဒီကနေ့တင်းငွေနေဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်ကမ္ဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမျှဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လည်တည်ဆောက်နိုင်ရေးအတွက်ကြံ့ကြံ့ခံရက်တီနိုင်စွမ်းကိုအတိမတ်ပြုတဲ့အနေနဲ့ကမ္ဘာဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားတာလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့ UNHCR ကပြောပါတယ်အကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေစစ်ပွဲတွေကနေထွက်ပြေးလာကြရတဲ့တန်ပေါင်းများစွာသောဒုက္ခသည်တွေရဲ့တတ္တိစွမ်းအားနဲ့လူသားဆန်မှုတွေကိုအတိမတ်ပြုထားတဲ့ဒုက္ခသည်များနေ့အတွက်ကမ္ဘာတဝန်းကပြည်သူတွေနဲ့အတူကျွန်တော်လည်းဒီကနေ့ပါဝင်ဆင်နွှဲပါတယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်COVID-19 ကာယရောဂါကြောင့်တိုင်းပြည်အသီးသီးကခီးသွားလာခွင့်နဲ့ကန့်သတ်ထိန်းချုပ်ထားပေမဲ့လက်ရှိအချိန်မှာဒုက္ခသည်အရေအတွက်ဟာမကြုံဘူးတဲ့အတိုင်းအတာနဲ့အများဆုံးကိုရောက်နေတယ်လို့ UNHCR ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2020ခုနှစ်အတွင်းစစ်ပွဲတွေအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ82.4%သန်းရှိတယ်လို့ UNHCR ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းထိုမီတာ31 kHz 9383ညပိုင်းထိုမီတာ32 kHz 9303ညပိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်တွေကိုဆက်လက်ကြီးညာပေးပါမယ်ရှင်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနစင်တာရဲ့ဒီကနေ့မနက်ပိုင်းအထိစီးရင်တွေအရတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူ188သန်းကျော်နဲ့သေဆုံးသူ4သန်းရှိပြီဖြစ်ပါတယ်။တကဘာလုံးမှာကာကွယ်ဆေးထိုးပြီးတဲ့သူအရေအတွက်က2ဘီလီယံကျော်ရှိပါတယ်။အစောပိုင်းနှုန်းကတော့ American ကထိုင်ဝမ်ကိုကာကွယ်ဆေး9သိန်းခွဲပို့ပေးမယ်လို့ကြေညာပေးထားတာကိုအခုကာကွယ်ဆေး 23.5 သန်းအထိတိုးပြီးတော့ပို့ပေးမယ်လို့ပြောပါတယ်။ American အနေနဲ့ကမ္ဘာတဝန်း COVID-19 ကာကွယ်ဆေးသန်း80အထိပေးပို့လှူဒန်းဖို့စီစဉ်နေတယ်လို့သမ္မတဂျိုးဘိုက်ဒန်ကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပမယ့်အိုလံပစ်အားကစားပွဲစဉ်တွေမတိုင်ခင်မှာရောက်လာတဲ့ယူဂန်ဒါနိုင်ငံသားအားကစားသမား9ဦးတွေကတဦးမှာကိုဗစ်ကူးစက်နေတာကိုတွေ့ရကြောင်းသူကိုတိကျခွဲစောင့်ကြည့်ထားတယ်လို့ AP သတင်းကဖော်ပြပါတယ်ကိုဗစ်ကူးစက်သူတန်း30နီးပါးရှိတဲ့အိန္ဒိယမှာပြီးခဲ့တဲ့24နာရီအတွင်းကူးစက်သူ 5,800 ကျော်ရှိပါတယ်American ကကူးစက်သူ 33.5 သန်းနဲ့တကမ္ဘာလုံးမှာကူးစက်မှုအများဆုံးဖြစ်ပါတယ်။ Brazil နိုင်ငံက American ပြီးရင် COVID-19 ကြောင့်သေဆုံးမှုအများဆုံးဖြစ်ပြီးအခုထိသေဆုံးသူ9သိန်းကျော်ရှိတယ်လို့ Brazil ကျန်းမာရေးဌာနကစနေနေ့ကပြောပါတယ်ရှင်။ Iran နဲ့ Nuclear သဘောတူညီချက်ပြန်ရဖို့စိတ်ဆက်ညှိနှိုင်းနေတဲ့အဖွဲ့အစည်းတွေတနင်္ဂနွေနေ့ Austria နိုင်ငံ Vienna မြို့မှာတရားဝင်အစည်းအဝေးကျင်းပမယ်အကြောင်း EU ဥရောပသမဂ္ဂကမနေ့စနေနေ့တုန်းကပြောဆိုပါရယ် American ပြည်ထောင်စုနဲ့ Iran ရှေ့တိုးဆောင်ရွက်ဖို့လှုပ်ဆောင်ရမယ့်အဆင့်တွေအတွက် Iran နဲ့အင်အားကြီး6နိုင်ငံ April ကတည်းက Vienna မှာစီစဉ်ညှိနှိုင်းနေခဲ့တာပါနိုင်ငံတကာအရေးယူပိတ်ဆို့မှုတွေအများပြားလျှော့ချပေးရင် Nuclear အစီအစဉ်ကိုလျှော့ချပေးမယ်ဆိုတဲ့သဘောတူညီချက်ကနေ American ပြည်ထောင်စုက2018ခုနှစ်မှာနှုတ်ထွက်ခဲ့ပါတယ်ဒီဒီချင်းဆွေးနွေးပွဲတွေပြန်ပြီးတော့စတင်ပြီးတဲ့နောက်တပတ်ကျော်အကြာဆွေးနွေးမှုတွေရွှေ့ဆိုင်းမဲ့ပုံရှိတဲ့ဆိုတဲ့ရည်ညွှန်းပြောဆိုချက်တွေထွက်ပေါ်နေချိန်မှာပဲတနင်္ဂနွေနေ့မှာတရားဝင်အစည်းအဝေးတွေကျင်းပကြတာပါ Nuclear သဘောတူညီချက်ရဖို့ Iran, Russia, တရုတ်ပြင်သစ် Britain, Germany နဲ့ဥရောပသမဂ္ဂတို့ Vienna ကဇင်ခန်ဟိုတယ်မြေရောက်ခန်းမှာတွေ့ဆုံဆွေးနွေးနေပါတယ်အီရန်ဘက်ကမျက်နှာချင်းဆိုင်တွေ့ဆုံဖို့ညှင်းပယ်ထားတဲ့အတွက်အမေရိကန်ကိုယ်စားလှယ်တွေကဟိုတယ်နဲ့လမ်းတစ်ဖက်ကနေရာမှာရှိနေပြီးဥရောပသမဂ္ဂကနှစ်ဖက်အကြားအပြန်အလှန်ဆက်သွယ်ကြိုးဆောင်ပေးနေတာဖြစ်ပါရဲ့ရှင်။ နိုင်ငံခြားဆက်ဆံရေးတင်းမာနေရာကိုလျှော့ချဖို့အမေရိကန်နဲ့ရုရှားသမ္မတနှစ်ဦးဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ဝါရှင်တန်မြို့ကိုပြန်လာပြီးဖြစ်ပါတယ်။မတ်လအတွင်းကရုရှားကိုပြန်ပြီးတော့ခေါ်ယူခြင်းခံခဲ့ရတဲ့ရုရှားသံအမတ်အနာတိုလီအန်တိုနော့ဖ်ကမော်စကိုလေဆိပ်ကနေမနေ့9နာရီနဲ့မိနစ်20မှာနယူးယောက်မြို့ကိုထွက်လာတာဖြစ်ပြီးတော့အဲဒီကတဆင့်ဝါရှင်တန်ဒီစီကိုဆက်ပြီးတော့သွားရောက်မှာဖြစ်ပါတယ်။သူအနေနဲ့နှစ်နိုင်ငံကြားတန်းတူပြီးတော့လက်တွေ့ကျတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်မှုမျှော်လင့်တယ်လို့ရုရှားသံအမတ်ကရုရှားသတင်းဌာန RIA Novosti ကိုပြောပါတယ်။ American နဲ့ Russia ဆက်ဆံရေးက American သမ္မတ Joe Biden တာဝန်ဆယူစဉ်ကစပြီးတော့ကျင်းပခဲ့တာပါ။ရုရှားတို့အမေရိကန်ရွေးကောက်ပွဲမှာဆွတ်ဖက်မှုတွေရှိတယ်လို့ဆွဆွဲခံထားရတယ်လို့အမေရိကန်အပေါ်မှာစိုက်ဘာတိုက်ခိုက်မှုတွေကျူးလွန်တယ်လို့လည်းဆွဆွဲထားပါတယ်။သမ္မတဘိုင်ဒန်ကရုရှားသမ္မတပူတင်ကိုလူသက်သမားလို့ခေါ်ဆိုခဲ့ပြီးတဲ့နောက်ရုရှားတို့ကမနှစ်သက်မှုကိုပြတဲ့အနေနဲ့ရုရှားသံအမတ်အန်တိုနော့ဖ်ကိုမတ်လအတွင်းကမော်စကိုမြို့ကိုပြန်ပြီးတော့ခေါ်ယူခဲ့ပါတယ်။American သံအမတ် John Sullivan ကိုလည်း Washington ကိုပြန်သွားဖို့ရုရှားတို့ကတောင်းဆိုခဲ့တာပါနှစ်နိုင်ငံကြားမှာတန်တမန်တွေကိုအပြန်အလှန်နှင်ထုတ်ခဲ့တယ်လို့ American သံအမတ် Sullivan ဟာလည်း AP လာဂျုံက Moscow ကနေထွက်ခွာခဲ့တာဖြစ်ပါတယ်ရှင်ထိုင်ဝမ်အပေါ်တရုတ်နိုင်ငံရဲ့အချုပ်အခြာအာဏာတည်ရှိတာကိုလက်ခံအသိအမှတ်ပြုဖို့အတင်းအဓမ္မလက်မှတ်ထိုးခိုင်းတာကြောင့်ဟောင်ကောင်မှာရှိတဲ့ထိုင်ဝမ်ကုန်သွယ်ရေးရုံးကဝန်ထမ်း9ဦးဟောင်ကောင်ကနေပြန်ပြီးတော့ထွက်ခွာလာတယ်လို့ထိုင်ဝမ်ကပြောပါတယ်တီယူတူကထိုင်ဝမ်အပေါ်တန်တမန်ရင်းနဲ့စီးပွားရေးအရာဖိအားပေးမှုတွေတိုးမြှင့်ပြီးတော့ပြည်လူလာနေချိန်နဲ့ဟောင်ကောင်နဲ့မကာအိုတို့ကထိုင်ဝမ်မှာကုန်သွယ်ရုံးတွေကိုပိတ်လိုက်ပြီးတော့မကြခင်မှာပဲအခုကိစ္စဖြစ်ပွားခဲ့တာပါတီယူပြည်ကပီးတဲ့မူဝါဒကိုလက်ခံအတိအမှတ်ပြုပြီးတော့ဝန်ခံလက်မှတ်ရေးထိုးဖို့ဟောင်ကောင်အစိုးရကထိုင်ဝမ်ကုန်သွယ်ရေးရုံးကဝန်ထမ်းတွေကိုတောင်းဆိုခဲ့တယ်လို့ထိုင်ဝမ်ရဲ့တီယူပြည်မှာရေးရာကောင်စီ MAC ကပြောပါတယ်ဟောင်ကောင်မှာရှိတဲ့ထိုင်ဝမ်ကုန်သွယ်ရေးရုံးပုံမှန်လက်ပတ်နိုင်ရေးနဲ့ဝန်ထမ်းအလှည့်ကျစေလွှတ်မှုတွေကိုနှောက်ယှက်တားဆီးဖို့တရုတ်နိုင်ငံနဲ့ဟောင်ကောင်အစိုးရကတရုတ်ပြည်တပီးတဲမူဝါဒကိုအသုံးချနေကြောင်းထိုင်ဝမ်တရုတ်ပြည်မှရေးရာကောင်စီ MAC ကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ထိုင်ဝမ်ကတရုတ်နိုင်ငံနဲ့ဟောင်ကောင်တို့ရဲ့အရေးပါတဲ့ကုန်သွယ်ဘက်ဖြစ်ပေမဲ့မကြခင်နှစ်တွေတည်းအစိုးရရင်းကြားမှာဆက်ဆံရေးပို့ပြီးတော့တင်းမာနေကြတာဖြစ်ပါတယ်ရှင်။တို့ရရှင်များရှင်တင်းငွေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးများလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှစ်နိုင်ပါပြီရှင
်။သခိုင်းတိုင်းကလေးမျိုးမှာတော့စစ်ကောင်စီတပ်တွေဘက်ကမင်းညားကလူ၃ယောက်ကိုဖမ်းဆီးသွားခဲ့ပြီးအဲ့ဒီဖမ်းဆီးသွားသူတွေထဲမှာအသက်မပြည့်သေးတဲ့လူငယ်တဦးလည်းပါဝင်တယ်လို့ကလေးမျိုးကနေကပြောပါရယ်။အခုလိုအသက်မပြည့်သေးတဲ့လူငယ်တွေဖမ်းခံလိုက်ရတဲ့အတွက်မိသားစုဝင်တွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီကြောင့်အသေးစိတ်ကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။သခိုင်းတိုင်းကလေးမျိုးမှာတော့လူငယ်နှုတ်ပါဝင်လူ၃ဦးကိုစစ်ကောင်စီတပ်တွေကမင်းညသကောင်းကျော်အချိန်ကဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။ညတနေ့ကနေ့နေ့လောက်ကစစ်ကား50နဲ့ရောက်လာပြီးဖမ်းဆီးသွားခဲ့တာဖြစ်ပြီးတော့ဒီထဲမှာအသက်12နှစ်နဲ့15နှစ်အရွယ်အသက်မပြည့်သေးတဲ့လူငယ်တွေလည်းပါဝင်တယ်လို့ကလေးမျိုးကန်တဦးကပြောပါတယ်။
ဟိုကလေးမျိုးမှာညကလူ၃ယောက်ဖမ်းခံရတယ်။အဲတယောက်ကတော့ဟိုညီမစီပွားရေးဘဏ်မှာစီပြန်တော့ထားတဲ့ဝန်ထမ်းကသူနာမည်ကတော့အောင်မြင်မှုနေရက်ကတော့ကလေးမျိုးချက်ကြီးအောင်စီရက်ခွဲပေါ့ညနှစ်နာရီလောက်ကြီးဝန်ထမ်းထားတယ်။ဟိုနောက်ပြီးတော့နောက်တယောက်ကျတော့ဒီနေနဲ့အကိုဖမ်းတာမတွေ့တော့သူကလေတားဖြားနာပြီးအိရတဲ့လဲနေတယ်။အတက်က12နှစ်ပဲရှိသေးတယ်။အဲချက်ကြီးအောင်စီရက်ပဲ ERD လက်ဖိတ်ဆိုင်ကအဲကလေးကလည်းဟိုဖိုင်းနေတဲ့လူမတွေ့တော့ချိတဲ့လူကိုခေါ်သွားပုံစံမျိုးနောက်ပြီးတော့ကလေးမျိုးဘဲရင်လို့ခေါ်တဲ့နေရာနေကျော်မင်းခန့်မောင်အသက်က15နှစ်ပဲရှိတယ်အသက်မပြည့်သေးတဲ့ကလေးနှစ်ယောက်ပါပေါ့နော်ညဖမ်းတာလေ3ယောက်မှာ
ဘာကြောင့်ဖမ်းခံရတယ်ဆိုတာကိုစစ်ကောင်စီဘက်ကအခုချိန်ထိတရားဝင်သတင်းထုတ်ပြန်တာမရှိသေးပေမဲ့မိသားစုဝင်တွေကိုဖမ်းဆီးတာမရလို့ဖမ်းဆီးသွားတာမျိုးဖြစ်နိုင်တယ်လို့အဆိုပါကလေးမျိုးကန်ကဆက်ပြောပါတယ
်ချက်နှစ်နှစ်သားကလေးရဲ့အဖေမိကတော့ဟိုဒီကရမဆန်နဲ့ဖက်နယ်လက်တပါတို့အိမ်ကိုလိုပဲဝိုင်းခံပြီးပေါ့နော်ဒီလိုသူ့အမေကတော့ညတပိတ်တွေလုတော့အဲဒီတော့လည်းတစ်ခါဝိုင်းခံပြီးအခုတစ်ခါကျတော့ဒီကတော့ဖေမီနဲ့အကူကိုဖမ်းနေတာမတွေ့တော့ရှိရလူဖမ်းတော့တဲ့ပုံစံမျိုးပေါ့
ဒီဖမ်းစည်းခံလိုက်ရတဲ့အထဲမှာအသက်15နှစ်အရွယ်မောင်ကျော်မင်းခတ်မောင်ဆိုသူကတော့ဒီနေ့မှပဲစစ်ကောင်စီတပ်တွေဘက်ကဖမ်းစည်းထားခြင်းမှာတည်ဆုံသွားခဲ့ပြီးသူ့ရဲ့ရုပ်အလောင်းကိုလာရောက်ထုတ်ယူဖို့နေ့လယ်ပိုင်းမှာအယက်ဘုံနဲ့လူတယောက်ကရက်ွက်ကိုအကြောင်းကြားလာတယ်လို့ဖခင်ဖြစ်သူကိုကျော်ထင်ကပြောပါတယ် ဒါပေမဲ့အလောင်းကိုထုတ်ယူဖို့သွားစဉ်မှာတော့ရဲစခန်းကတည်ဆုံးတာမဟုတ်ဘူးလို့ပြန်ပြီးပြောကြားခဲ့ကြောင်းပြောပါရယ်မင်းညာပိုင်းကကလေးမျိုးမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်လူ၄ဦးတည်ဆုံးခဲ့တယ်လို့ဒေသခံတချို့ကပြောနေပါရယ်ဒီကိစ္စနဲ့ပတ်သက်ပြီး VOA နေနဲ့တရားတည်ပြုနိုင်ရင်တော့မရှိသေးပါဘူးဒီဖြစ်ရပ်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကမောင်ကျော်မင်းခန့်မောင်ကိုဝန်ခံနိုင်တာတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပြီးအဲ့ဒီအတွက်လဲစိုးရိမ်မိတယ်လို့ဖခင်ဖြစ်သူကိုကျော်ထင်ကပြောပါရယ
်သူညာကလူတည်မှုဖြစ်တဲ့ဖြစ်စဉ်က7နှစ်ခွဲလောက်ဖြစ်တာညာ7နှစ်တော့ဘဝ7နှစ်ကျော်ဦးတနာတော့ဖြစ်တာဆိုတော့ကျွန်တော်သားမှာကသူ့မှာဗာလဲလောက်မပါဘူးလေသူပြီးတော့ဦးမှာအဲ့မှာအဲ့ရက်ကွက်ကဒီအဲ့ဒီလူကြီးရက်ကွက်အင်းလိုက်ချင်တော့တာကတနက်နေ့ဖြစ်တာတနက်တိုင်းအချိန်ကြတာပြီးတော့စစ်ကားလေးကြတာစစ်ကားလေးလာပြီးမှတနက်တိုင်းကြတာအဲ့ဒါကြီးပြောရဆိုကျွန်တော်သားကိုအဲ့ဒီထောက်ကိုလွှဲချမှာတော့ကျွန်တော်ကသိနေတာမတည်ဘူးစိတ်ပေါ့ကျွန်တော်ညီဘူးချဘူးတည်ဘူးတာကတော့ဒီရက်မှာမတရားနေဖြစ်တာတော့မဟုတ်လည်းဟုတ်လည်းဝန်ခံနိုင်တာတော့ဆိုတော့ကျွန်တော်သားကိုအဲ့လိုနှိမ့်ချလို့ညာတည်တော့မှာဒါမှမဟုတ်ဒီလည်းဒီလိုမတည်ဘူးဖြစ်နေအဲ့ဒီကိစ္စပေါ့ဒီကိစ္စကိုမဟုတ်ဘဲနဲ့ဝန်ခံနိုင်တာမျိုးဖြစ်ပုံချတာမျိုးတွေတော့တော့မှာကျွန်တော်သားဆိုရင်လည
်းဒီညမနှိမ့်ဆက်မှုတွေကြောင့်တည်ဆုံးတာတွေအတော်များများရှိခဲ့တာကြောင့်ဖန်စီခံရသူတွေရဲ့မိသားစုဝင်တွေကစိုးရိမ်ပူပန်မှုတွေရှိနေတာပါဖန်စီပြီးတဲ့နောက်ရုပ်လောင်းကိုပြန်လာယူဖို့မိသားစုကိုအကြောင်းကြားတာမျိုးတွေလည်းရှိနေပါတယ်အခုဆိုရင်စစ်ကောင်စီဘက်ကအာဏာသိမ်းခဲ့တာလေးလကျော်လာခဲ့ပြီဖြစ်ပြီးတော့အဲ့ဒီလေးလကျော်ကာလအတွင်းမှာအခုချိန်ထိဆက်လက်ဖမ်းဆီးခံထားသူ9000လောက်ရှိပြီးတည်ဆုံးသူကတော့850ရှိတယ်လို့နိုင်ငံရေးကျင်းသားများကကူညီစောင့်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်မြန်မာစစ်ကောင်စီကတော့ AABB စီးရင်ဟာချက်ကားထားတာဖြစ်ပြီးတော့အမှန်တကယ်တည်ဆုံးသူကတော့300နီးပါးပဲရှိတယ်လို့ပြောပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရှင်များခင်ဗျာအပတ်စဉ်စီစဉ်ကိုတင်ဆက်ပေးပါမယ်အရင်ဆုံးမြမအရေးစွန်းရီကံကိုနားဆင်ရမှာပါမြမနိုင်ငံကခက်ခဲတဲ့အခြေအနေတွေကြောင့်ရီမန်းထားတာတွေမလုပ်နိုင်ဘူးဆိုရင်စိတ်မလျှော့ဘဲနဲ့ရီမန်းချက်တင်တဲ့သွားဖို့ How she did it ကုမ္ပဏီအမှုဆောင်ရရှိချုပ်မနန်းဤမောကအကြံပြုပါတယ်အမျိုးသမီးတွေအခက်ခဲတွေကြော်ဖြတ်နိုင်ရေး Weekend ဆိုတဲ့စီစဉ်ကြောင်းမဆင်မြမကဆက်သွယ်မြင်မြန်ထားပါတယ်မြမအရေးစွန်းရီကံမှာနားဆင်ကြည့်ပါ
မင်္ဂလာပါမတ်နန်အီမွန်ရှင် VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာပါမတ်
။မတ်နန်အီမွန်ကတော့ဒီ How She Did It ဆိုတဲ့ဒီ company ကိုတည်ထောင်ထားတာဖြစ်ပါတယ်။ How She Did It ကတော့ဒီအမျိုးသမီးတွေမှာတို့အမျိုးသမီးတိုင်းမှာရှိတဲ့ကိုယ်ပိုင်အရေးအချင်းတွေပေါ့နော်။ဒါကိုပြင်တင်ပေးပြီးတော့မှထိထိရရအောင်အသုံးချနိုင်ဖို့အတွက်ကိုအကြံပေးကူညီပေးနေတဲ့ company ဖြစ်ပါတယ်ဆိုတော့ဒီကနေပြီးတော့လည်းအစီအစဉ်တွေဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်တဲ့အစီအစဉ်တွေကိုအများကြီးလှုပ်ထားတယ်ဆိုတော့အခုနောက်ဆုံးဒီလှုပ်ထားတဲ့ weekend trip program နဲ့ပတ်သက်ပြီးတော့အခုမန္တန်းကိုမေးမှာပါဆိုတော့ဒီအခုလက်ရှိပေါ့နော်ဒီမြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေမျိုးဖြတ်သန်းနေရတဲ့အချိန်မှာဒီအမျိုးသမီးတွေအားလုံးအတွက်ဟိုအတူလက်တွဲပြီးတော့ကြော်ဖြတ်နိုင်ဖို့ဒီအစီအစဉ်လှုပ်ထားတယ်လို့သိပါတယ်နားလည်ထားပါတယ်ရှင်ဆိုတော့ဒီ weekend program နဲ့ပတ်သက်ပြီးတော့အရင်ဆုံးရှင်းပြပေးပါရှင်
weekend program ကတော့အတိအကဒီကျမတို့ launch လုပ်လိုက်တာရက်အနည်းငယ်ပဲရှိသေးရပေါ့နော် batch 1ကိုစလုပ်နေပြီအတိအကရွက်ချက်ကတော့ကျမတို့အမျိုးသမီးတွေကဒီအလုပ်လက်မဲ့ဖြစ်သွားတာတွေနောက်မဟုတ်ရေဒီ university တွေဆက်မသက်ဖြစ်တော့တာတွေပေါ့နော်ဆိုတော့အလုပ်ပိုင်းမှာရောပညာရေးပိုင်းမှာရောရက်တန်သွားတာကြီးသူတို့လည်းကြုံရတယ်ပေါ့နော်အဲဒါအပြင်ထပ်ပြီးကြုံရတာကတော့ emotional distress တွေအများကြီးဖြစ်တယ်ဆိုတော့ဒါကတော့ဟိုမျိုးသားရောမျိုးသမီးရောကလေးငယ်တွေရောအလုံးကြုံတယ်ပေါ့နော်ဒါပေမဲ့ကျွန်မတို့ကမျိုးသမီးတွေအတွက်ရက်တည်ပေးတဲ့ဖွဲ့စည်းမှုဖြစ်တဲ့အတွက်ကြောင့်ဟိုကိုပါဝင်ကိုရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့မျိုးသမီးတွေဖြစ်နေတဲ့အခက်အခဲတွေကိုအတူတူဖြေရှင်းကြမယ်ဆိုတဲ့ UI channel weekend ပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျမတို့ဒီထောင်လိုက်တာဖြစ်တယ်ပေါ့နော်ဒီ program ကို design လုပ်လိုက်တယ်ပေါ့နော်ဆိုတော့အဓိကတော့အတူတူချက်ကြော်ကိုတွဲရည်ရထားပါတယ
်ဆိုတော့ဆော့ဆော့ပြောဆိုအဓိကဒါအမျိုးသမီးတွေရည်ရတဲ့အစီအစဉ်ဖြစ်တယ်ဆိုတော့ဒီအစီအစဉ်ကနေပြီးတော့ပေါ့နော်ဘာတွေကြားနိုင်မလဲဘယ်လိုအကျိုးတွေရှိနိုင်မလဲဆိုတာကိုလည်းရှင်းပြပေးပါရှင
်ဒီစီစဉ်ရဲ့အဓိက focus ကနှစ်ခုဖြစ်တယ် career support နဲ့ emotional support ပေါ့နော်ဆိုတော့ career support လို့ပြောတဲ့အချိန်မှာအခုကျမတို့ဒီလုပ်ငန်းခွင်တဲကမျိုးသမီးတွေလည်းပါတယ်လို့စွန့်ဦးတီထွင်မျိုးသမီးတွေလည်းပါတယ်ပေါ့နော်ဆိုတော့အခုလိုရက်တန်သွားတဲ့အချိန်မှာတချို့တွေကလည်းလုပ် အလုံးရှာနေကြတယ်ဆိုတော့အလုံးရှာတဲ့အချိန်မှာလဲဒီအလုံးနဲ့ connect ဖြစ်ဖို့နောက်တစ်ခါကျတော့အခုဆိုရင် LinkedIn မှာကအရန်ကိုအလုံးတွေကရှာလို့ပို့ပြီးတော့အဆင်ပြေတယ်ဒါမျိုးလေးတွေဆိုရင်ကျမတို့မျိုးသမီးတွေတော်တော်များများလက်လန်းမမီဘူးဖြစ်နေရလေးနေလဲသတိထားမိရဲ့ဒါကြောင့်အာတို့ရဲ့ဒီ CV တွေ LinkedIn profile တွေကိုပြန်ပြီးရောမှ upgrade လုပ်တာအာကို self promote လုပ်တာအောင်သင်ပေးတာပေါ့နော်ဆိုတော့အဲ့လို career support တွေပါတယ်အာနောက်တစ်ခါကျတော့ entrepreneurs women တွေပေါ့နော်ဒီဆုံးတွေ့ချင်မျိုးသမီးတွေဆိုရင်လည်းတို့တို့အတွက်အများကြီးခက်ခဲသွားတယ်ဆိုတော့ entrepreneurs အချင်းချင်းပြန်ပြီး connect လုပ်ပြီးတော့ဟို buyers နဲ့ sellers တွေကိုချိတ်ပေးနိုင်ဖို့အတွက်လည်းရည်ရွယ်တယ်ပေါ့နော်ဒါကြောင့်ဟို networking and career support ပေါ့နော်ဒီ career support မှာကျမတို့အဓိက main center ဖြစ်တာကတော့ career planning in crisis time ပေါ့ဆိုတော့ကျမတို့အရင်တုန်းကလည်း career planning ကိုအများကြီးလုပ်ခဲ့ပေးတယ်ဒါပေမဲ့ဒီတစ်ခါထူးခြားချက်ကတော့ crisis time မှာဘယ်လို planning လုပ်မလဲဆိုတာမျိုးပေါ့နော်ဒါပုံမှန်လုပ်နေတဲ့ပုံစံနဲ့သွားလို့မရတော့ဘူးဆိုတော့ uncertainty တွေကရမ်းများတဲ့အချိန်မှာကိုက the right mindset ဖြစ်ဖို့လိုတယ်နောက်ပြီးတော့ကိုရဲ့ skill base passion base ဖြစ်ဖို့လိုတယ်ဆိုတာမျိုးကိုသိဖို့အတွက် coaching program လေးတွေပေါ့နော် self guided coaching program လေးလည်းပါတယ်ဆိုတော့ဒါလေးကထူးခြားချက်ပေါ့နော်ပြီးတော့ emotional support တွေလည်းပေးပါတယ်
ဒါတွေအကုန်လုံးကနားလည်သလောက်တော့ဒီ online ပေါ်မှာကျွမ်းကျင်တဲ့တွေချိတ်ဆက်ပြီးတော့သင်ပေးနေတယ်ပြောပြပေးနေတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုလုပ်တဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေရှိပါလဲရှင့
် လောလောဆယ်ကတော့ကျမတို့အခက်အခဲဆုံးကတော့ဒီပါဝင်နေတဲ့ team အားလုံးရဲ့ mental health ပေါ့နော်ဆိုတော့အားလုံးကအခုချိန်မှာဟိုအရန်စင်ပြေနေလို့လုပ်နေရလဲမဟုတ်ဘူးပေါ့နော်အထူးသဖြင့် state တိုင်းဆိုင်ရပေါ့နော်ဆိုတော့တစ်ခါတလေကျရင် energy က up ဖြစ်တယ်အဲ့တော့အလုပ်ကို focus လုပ်နိုင်တယ်ဒါပေမဲ့တစ်ခါတလေကျရင်ဟိုဒီအဖြစ်အပျက်တွေကကိုဘေးနားမှာက disaster ဖြစ်နေရဆိုတော့ပေါ့နော်ဆိုတော့ဒါတွေရိုက်ခတ်မှုကြုံတဲ့ချိန်ကျရင်လဲဟိုပြန်ပြီးတောင်းသွားတာရှိတယ်။ဆိုတော့ team အနေနဲ့ကျမတို့အဲ့ဒါလေးကိုတယောက်နဲ့တယောက်I got you ပေါ့နော်။တယောက် down လိုက်တယောက်ကပြန်ပြီးတော့ backup လုပ်ပေးပြီးတော့ဟို me time ပေါ့နော်။ပြန်ပြီးတော့ break you ဖို့အတွက်အထူးဖြင့်ကိုယ့်ကိုယ်ကိုကြည့် site ဖို့ပေါ့နော်။အဲ့ဒါလေးကဒီကျအဲ့တော့ကျမတို့ကဟိုပြောရမယ်ဆိုအရင်တော့အလုံးလုံးတဲ့ပုံစံတောင်းမို့အချိန်နဲ့သွားလို့မရဘူးsafety ကအရေးကြီးတယ် even like digital safety ရောနောက်ပြီးအခုလိုမျိုးပေါ့နော် emotional safety ကလည်းအရေးကြီးရယ်ဆိုတော့ကျမတို့ဒါတွေ balance လုပ်ရတယ်အဲ့တော့တစ်ခါလေကျရင် response time နေတာလေးရှိတယ်အခါလေကျရင်လည်း you know like ဟို safe ပိုင်းပါတယ်လို့စိတ်တက်အရင်ကြရင်ကြတယ်လို့ပြန် adjust လုပ်သွားရတာလေးရှိရယ်ပေါ့နော်ဆိုတော့လောလောဆယ်တော့ဒါလေးကတော့တွေ့ရတဲ့အခက်အခဲတစ်ခုပေါ့နော
်အခုမန္တန်ပြောသလိုပေါ့နော်ဒီလက်ရှိဖြစ်နေတဲ့အခြေအနေမှာဒီစိတ်ပိုင်းဆိုင်ရာခံစားချက်နဲ့ပတ်သက်ပြီးတော့ပတ်မိုးကူညီဖို့လည်းအများကြီးအရေးကြီးတယ်ဆိုတာမျိုးပြောသွားပါတယ်ဆိုတော့အခုလက်ရှိအခြေအနေမှာဒီဖြစ်နေတဲ့အခြေအနေတွေကြောင့်ပေါ့နော်ဒီခုနပြောတဲ့ဒီလုပ်ငန်းခွင်တွေမဝင်နိုင်တော့လို့နောက်တစ်ခါဒီအကြောင်းတွေဆက်တက်လို့မရတော့လို့လို့စိတ်ထိခိုက်မှုတွေဖြစ်တဲ့အပိုင်းမှာဒီလိုဖြစ်နေတဲ့သူတွေအတွက်ကိုဒီစိတ်ပိုင်းဆိုင်ရာပံ့ပိုးမှုပေးဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ရောမန္တန်တို့မြင်ထားပါလဲရှင်
emotional support ကဘာကြောင့်ရည်ကြီးလဲဆိုတော့ဟိုကျမတို့ခုပေါ့နော်လူဆိုတာကစိတ်ကစွမ်းဆောင်နေရဆိုတော့ပေါ့နော်စိတ်တက်ကြပြီဆိုချင်းကျမတို့ရှေ့ကို move forward လုပ်ဖို့အရင်ခက်ခဲလာကြရတယ်ဆိုတော့အခုကျမတို့မြန်မာပြည်မှာကြုံရတာကြတော့ဆက်ဆက်ချင်းမှာတော့ overwhelm ဖြစ်တယ်ပေါ့နော်ဒီ confuse ဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်ပြေးပြေးချင်းနဲ့အခု stage ကကြတော့ loss ဖြစ်တယ်ပေါ့နော်တူတူပြင် future ကိုစဉ်းစားလိုက်ရင် loss ဖြစ်တယ်ဆိုတဲ့အချိန်ကျတော့ဟိုဘယ်သူမှတော့ဟို definite answer တော့မရှိဘူးဘာဖြစ်မယ်ဘယ်တော့ဘာပြီးမလဲဆိုတော့မသိဘူးပေါ့ဒါပေမဲ့တခါကျတော့ကိုကကိုဒီ sustain လုပ်နိုင်ဖို့ရည်ရည်ကြီးတယ်ကိုရဲ့ဒီကို give site တာပေါ့နော်အထူးပြင်စိတ်ကို inner peace ရအောင်လုပ်နိုင်တာဒါမျိုးတွေရှိနိုင်မယ်ဆိုရင်ကိုကတရက်တရွေ့တရက်တရက်ကိုတော့နင်းနင်းနေစီတော့ရွေးသွားလို့ရတယ်ပေါ့နော်ဆိုတော့အဓိကအဲ့ဒီရွေးချင်တဲ့ကျမတို့က emotional support ကိုလည်းထည့်ထားတယ်နောက်တစ်ခါကျတော့အားလုံးဖြစ်နေတဲ့အတိုင်း guilt ပေါ့နော် guilt trip ဖြစ်နေကြတယ်ဆိုတဲ့အချိန်ကျတော့ဟိုအလုပ်ရှိရင်လည်းရှိလို့မရှိရင်လည်းမရှိလို့နော် like ကိုကဟိုကိုရဲ့ဟိုအိမ်မှာဟိုလုံလုံချုံချုံနေရလဲနေရတယ်ဒါပေမဲ့ဒုက္ခရောက်နေတဲ့လူတွေမြင်တဲ့အချိန်ကျလည်းကိုက guilty ဖြစ်တယ်ပေါ့နော်ဆိုတော့ဒီ guilt နဲ့ပတ်သက်လာလေကျမတို့အခုလိုမျိုး we can share community ထဲမှာ we are just free ပေါ့နော်အဲ့တော့whatever you feel ကit's valid ဖြစ်တယ်ဆိုတော့လက်ခံပေးတဲ့ community တစ်ခုရအောင်တိဆောက်ပေးခြင်းနဲ့ပေါ့နော်ဒါမှဒါအားလုံးကတယောက်ကိုတယောက်လက်ခံနေဆွေးချင်ကြရင်ဒီ emotional support ကဟိုခိုင်ခိုင်မာမာရတာပေါ့နော်သူတို့ဖြင့်ဒီစုံထဲကိုရောက်လာရင် you safe ပေါ့နော် emotionally you're safe to be yourself ပေါ့နော်အဲ့လိုပုံစံမျိုးနဲ့ရည်ရွယ်ပါတယ်ရှင့်
So အခုမန္တန်ပြောခဲ့သလိုပေါ့နော်အခုဒီဆရာနာတိတ်ပြီးတဲ့နောက်မှာဒီအမျိုးသမီးငယ်တွေနဲ့စကားပြောဟိုကျွန်တော်စကားပြောပြတဲ့အမျိုးသမီးငယ်တွေတော်တော်များများပါပြောလဲဆိုတော့သူတို့ရီမန်းထားတာတွေပေါ့နော်သူတို့စိတ်ကူးထားတာတွေအကုန်လုံးဆက်လုပ်လို့အမရတော့ဘူးလမ်းပြောက်သလိုဖြစ်နေတယ်ရီမန်းချက်ပြောက်သလိုဖြစ်နေတယ်ဆိုပြီးတော်တော်များများပြောတာကြားရပါတယ်ဆိုတော့အဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုရောဒီကိုလှုပ်ချင်တဲ့ဒီအရင်မှကြပေါ့နော်အလောက်အကိုင်းပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ဒါတွေကိုရှေ့ဆက်လုံးနိုင်ဖို့အတွက်ကကိုယ့်ရဲ့စိတ်ဒီလိုဒီ emotional ခုနဟိုပြောသလိုမနက်ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာထားတတ်ဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဘယ်လိုမျိုးထားမယ်ဆိုတော့ဘယ်လိုအကြံပြုချင်လဲချက်
အရင်ရေးကြည့်ပါတယ်အခုစီမှာကျမတို့က perspective ပေါ့နော်ဟိုအရင်တုန်းကကို imagine လုပ်ထားတယ်ကိုခံမှန်းထားတယ်မျှော်လင့်ထားတယ်ဆိုရယ် future ပေါ့အဲ့ဒီဥစ္စာကတနည်းအားဖြင့်ပျက်စီးသွားပြီပေါ့နော်ဒါအောင်လက်ခံဖို့ပေါ့နော် acceptance တစ်ခုပေါ့ဟိုလက်ခံပြီးတဲ့အချိန်မှာကိုကဒီမှာဆွဲပြီးတွေ့ကပ်နေတယ်ဆိုရင်ကိုအတွက်ပုံပြီးတော့ torture ဖြစ်တယ်အဲ့ဒါတစ်ခုပေါ့နော်ဒါ first mindset ပေါ့နော်အဲ့လိုမျိုး acceptance ကအရင်အရေးကြီးတယ်နောက်တစ်ခုကကြတော့အဲ့လိုပြိုကွဲသွားတယ်ဆိုတာနဲ့အဆိုးတွေပဲဖြစ်တာတော့မဟုတ်ဘူးဘာလို့လဲဆိုတော့ကိုကဘယ်လိုမျိုး handle လုပ်လဲပုံမူတည်ပြီးတော့ second plan or not plan တစ်ခုကဒီထပ်ပိုကောင်းတာလည်းဖြစ်လာနိုင်တယ်အဲ့ဟာကို believe ဖြစ်ဖို့လိုတယ်ပေါ့နော်ဆိုတော့အရင်ကလို့ဖြစ်လာတဲ့ခက်ခဲတွေကိုဟိုဒီတိုင်း react လုပ်တာပဲမဟုတ်ဘဲနဲ့ကိုက okay ကိုကတော့တောင်းယုံကြည်ရဲ့တစ်ခုခုကိုပြန်ပြီးရော recreate လုပ်မယ်ဆိုတော့ခံယူချက်တစ်ခုပြန်ပြီးရောမွေးထုတ်ပေးဖို့လိုတယ်ဟိုအစကတည်းကကိုမှ goal ရှိရဲ့ဆိုရင် why not make another goal ပေါ့နော်အဲ့လိုမျိုးပေါ့ဟိုတနည်းအားဖြင့်လည်းကျမတို့ဒီလိုဖြစ်သွားတဲ့အချိန်မှာဟိုလူတော်တော်များများ wake up call တွေရှိတယ်နောက်တစ်ခါကျတော့ purpose တစ်ခုခုကိုတွေးသွားကြတာလည်းဖြစ်တယ်ဟိုဥပမာကျမဆိုရင်အရင်တုန်းက poverty ဆိုတာကိုတိတယ်ဒါပေမဲ့အခုမှပို့ပြီးတော့ passionate ဖြစ်လာတယ်ပေါ့နော်ဒီ poverty ဆိုတာကိုပို့ပြီး handle လုပ်ချင်လာတယ်ဒါအရေးကြီးတယ်ဆိုအောင်မြင်လာတယ်ပေါ့နော်အဲ့လိုပဲဟိုကိုအဝဲဖြစ်ရင်ဖြစ်တယ်လို့ကိုဘေးမနာမှာဟိုကိုကဘာကိုတကယ်ခဲဖြစ်လဲဆိုတာသိလာနိုင်တယ်ဒါတွေကကိုကို direction အစ်စ်ကို lead လုပ်နိုင်တယ်ဆိုတော့ဟိုပျက်စီးသွားတဲ့ဥစ္စာကိုစိတ်တော့မကောင်းဘူးဒါပေမဲ့ there could be another one ပေါ့နော်ဆို another ဟိုပေါ့နော် better option ဖြစ်လာနိုင်တယ်ဆိုတာကိုယုံကြည်နိုင်မယ်ဆိုရင်တော့ဟိုကျမတို့တနည်းအားဖြင့် energy ပြန်ရနိုင်တယ်ပေါ့နော်
ဆိုတော့အခုဒီလက်ရှိပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေကြောင့်မဟုတ်လို့ဒီစီးပွားရေးဟိုဥစားပေါ့နိုင်ငံရေးအခြေအနေတွေကြောင့်ပေါ့အမျိုးသမီးတွေဒီထဲမှာဘယ်လောက်ထိထိခိုက်မျက်နှာသွားတယ်လို့ရောမန္တန်တို့တွေ့ရမြင်ရပါလဲရှင့်
ပြောရမယ်ဆိုရင်ပေါ့နော်အားလုံးလိုပဲဟိုဒီeconomically ပေါ့နော်ဟိုဒီစာဝန်ကြီးတွေမှာထိခိုက်မှုတွေရှိတယ်။နောက်ကျမတို့ community မှာဆိုရင် single mothers တွေလည်းရှိရတဲ့အတွက်ကြောင့်ပေါ့နော်။ဟိုသူတို့တွေအတွက်တော်တော်ကြီးခက်ခဲသွားတာကိုမြင်ရတယ်။မြင်ရတဲ့အတွက်ကြောင့်ဟိုဒီဟို financial stress ဝင်လာပြီးဆိုတာနဲ့ emotional stress ရောအားလုံးကပြုံပြီးဝင်လာပေါ့နော်။ဆိုတော့သူတို့ဒီဟာတွေကို struggle လုပ်ရတာတွေကိုတွေ့ရတယ်။အဲနောက်တစ်ခုကတော့ emotional distress ကတော်တော်ကြီးပြင်းထန်တယ်။ဘာလို့လဲဆိုတော့ကျမတို့အမျိုးသမီးတွေမြန်မာပြည်မှာကျတော့ caregiver တွေကများတယ် primary caregiver တွေဖြစ်တော့သူတို့ကကြားညက်နေတယ်လို့ဖြစ်တာပေါ့နော်။ဘာလို့လဲဆိုတော့ဒီဘက်မှာဟိုအပြင်မှာဟိုပေါ့နော် adult တွေကြားထဲမှာဒါပေမဲ့အမျိုးသားနဲ့ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့ဒီမိခင်တွေတက်ကြီးရွယ်တွေကို caregiving ပေးရတာကတခု။နောက်ကိုယ့်ရဲ့ကလေးငယ်တွေကို protect လုပ်ရတာတခု။ဆိုကြားထဲမှာသူတို့ကလေ stress buffer လို့ဖြစ်နေတာ stress absorb လုပ်ပြီးတော့မှတောင့်ခံရတာပေါ့နော်။ဆိုကလေးတွေကိုစီလဲ stress မရအောင်သူတို့ကိုသူတို့ကဟိုတောင့်ခံထားရတယ်။လူကြီးတွေကိုလည်းမရောက်အောင်။နောက်အားလုံးရဲ့ကြားထဲမှာသူတို့ကဟို sponge လို့ဖြစ်နေတာ။ဖြစ်နေတဲ့အချိန်ကျတော့သူတို့စီမှာအရန်ကိုတော်တော်လေးကိုအထိနာနေရဆိုတော့မြင်နေရပေါ့နော်ကျမခွန်ရဲငါလည်းခဲခဲပဲကျမခွန်ရဲကလည်းအမျိုးသမီးကျမခွန်ရဲကလည်းမိခင်တယောက်ဆိုတော့အရင်သိတယ်ပေါ့နော်ပြီးတော့ကျမတို့ဒီလိုမျိုးပြောတဲ့အချိန်မှာဒါကိုအဝဲဖြစ်လာတော့ဒီ emotional stress ကတော့တော်တော်ကြီးကိုထိခဲလို့ဖို့လိုတယ်ပေါ့နော်ဟိုဒါကြောင့်လည်းကျမတို့ဒီ emotional first aid ဆိုတဲ့ workshop ကိုအမြဲတမ်းစီစဉ်ဖြစ်တဲ့အပတ်စဉ်ပေါ့နော်ဟိုဘယ်လိုမျိုးကို first aid လုပ်ပေးမလဲဆိုတာမျိုးပေါ့နော်
So now so amazing တော့အခုလက်ရှိပေါ့နော်အားလုံးဒီမြန်မာနိုင်ငံမှာကြုံနေကြရတဲ့ဒီအမျိုးသမီးမဟုတ်ပါဘူးအားလုံးအမျိုးသမီးအမျိုးသားလူကြီးလူငယ်အားလုံးကြုံနေရတဲ့ဒီအခက်အခဲအခြေအနေပေါ့လေဒီအခြေအနေတွေကိုကျော်ဖြတ်နိုင်ဖို့အတွက်ကကိုလုံနိုင်ရမယ်ဒါတစ်ချိန်မှာဟိုကျော်လွှားနိုင်ရမယ်ဆိုတဲ့ဒီယုံကြည်ချက်ပေါ့ confidence ရှိဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင့်
ဟိုအရန်ကိုအရေးကြီးပါတယ်ဟိုဒါကပြောမယ်ဆိုရင် proactive ဖြစ်စေနိုင်တဲ့ mindset တစ်ခုပေါ့เนาะဆိုတော့ဟိုကိုကမယုံကြည်ရင်ကိုကလုပ်ဖို့အားရှိမှာမဟုတ်ဘူးပေါ့เนาะဆိုတော့ယုံကြည်ဖို့ကဒါပထမလုပ်ရမယ့်ဟာတစ်ခုပေါ့ဒါပေမဲ့ယုံကြည်ပြီးဘာမှမလုပ်လို့လည်းမရဘူးယုံကြည်ပြီးရောရင်ကျမတို့ကတာဝန်ယူဖို့လိုတယ် ဥပမာကိုကဒီပေါ့နော်လာမယ့်နေ့တွေကဒီနေ့ထပ်ပိုကောင်းမယ်လို့ယုံကြည်တယ်ဆိုရင်ပိုကောင်းအောင်ကိုလှုပ်ဖို့အတွက်ကိုမှတာဝန်ရှိရဲဆိုတာလက်ခံသွားဖို့ပေါ့နော်ပြီးရင်ကိုကသစိတ်တစ်ပိုင်းကနေဆက်ပြီးလှုပ်သွားဖို့လိုတယ်ပေါ့နော်ဆိုတော့ဒီနှစ်ခုကဟိုအရေးကြီးဆုံး mindset ပေါ့အထူးဖြင့် crisis ကာလမှာကိုရဲ့ဒီ resilience ပေါ့နော်အဲဟာဒီဆောက်ချင်တယ်ဆိုရင်အဲ့ဒီ think ကနေပြီးတော့မှအရင်ဒီဆောက်တဲ့နေပေါ့နော်ဟု
တ်ကျေးဇူးအများကြီးတင်ပါတယ်မန္တန်အီမွန်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတာဟုတ်
ဟုတ်ကဲ့ပါမကျေးဇူးတင်ပါတယ်ရှင
်မင်္ဂလာပါရှင်ဦးစီတူအောင်မင်းရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီစစ်ကောင်စီကိုဗစ်တတိယလှိုင်းကိုကင်တွယ်ဖြေရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီတူအောင်မင်းနဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
စစ်ကောင်စီလောက်ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်တွေအရဖေဖော်ဝါရီတနေ့နောက်ပိုင်းကိုဗစ် -19 ဗိုင်းရပ်စ်ပိုးတွေ့လူနာနဲ့ဖေဆုံးသူအရေအတွက်နည်းလာသလိုလက်ခံကူသပေးရတဲ့ active လူနာအရေအတွက်လည်းတဖြည်းဖြည်းကျဆင်းလာတယ်လို့ဆိုပါတယ်ဆရာဝန်တွေနဲ့သတင်းစာဆရာတချို့ကဒီစီးရင်စရာကိန်းဂဏန်းအရေအတွက်ကိုအပြည့်ဝယုံစားလို့မရဘူးလို့ဝေဖန်နေကြတဲ့တိုင်အရင်ကလူနာတွေ quarantine ဝင်နေသူတွေနဲ့ပြည့်နှက်နေခဲ့တဲ့အရေးပေါ်ကုသရေးစင်တာတွေပိတ်သိမ်းသွားကြတာကိုတော့တွေ့မြင်ကြရပါတယ်။ဒါပေမဲ့အခုဇွန်လပိုင်းကစဗိုင်းရပ်စ်ပိုးတွေ့သူတရက်ကိုအယောက်100ဝန်းကျင်တချို့နေ့တွေမှာ200ကျော် 300တွေ့လာရသလိုစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဘက်ကလိုအပ်ရင်အသုံးပြုနိုင်ဖို့ကုသရေးနဲ့ကွာရန်တင်းစင်တာတချို့ဖွင့်လှစ်ဖို့ပြင်ဆင်နေတာကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံအတွက်ကိုဗစ်ဗိုင်းရပ်စ်ရောဂါကူးစက်မှုတတိယလှိုင်းဝင်ရောက်လာတော့မလားဒီချင်းတွေကိုစစ်ကောင်စီလောက်ကျမ်းမာရေးဝန်ကြီးဌာနကရောကင်တွယ်နိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းနေပါတယ
်ဒီကနေ့အချိန်ထိကမ္ဘာတစ်လွှာလူပေါင်းသန်း180ဝန်းကျင်ကူးစက်ခံရပြီးလူပေါင်း4သန်းနီးပါးသေဆုံးခဲ့ပြီဖြစ်တဲ့ COVID-19 ကပ်ရောဂါဟာ2020ပြည့် March လ23ရက်နေ့ကစမြန်မာနိုင်ငံကိုရောက်ရှိကူးစက်လာခဲ့ပါတယ်2020ပြည့်ဩဂုတ်လလည်းအထီကိုကိုဗစ်ပထမလှိုင်းကူးစက်မှုကာလအဖြစ်သတ်မှတ်ပြီး9လနီးပါးအတွင်းကူးစက်ခံရသူ385ယောက်ပဲရှိခဲ့တာပါ။အဲ့ဒီအချိန်ကစနေ့စဉ်ကိုဗစ်ကူးစက်ခံရသူအရေအတွက်တဖြည်းဖြည်းမြင့်တက်လာပြီးအမြင့်ဆုံးအဖြစ်အောက်တိုဘာလ10ရက်တနေ့တည်းမှာကူးစက်ခံရသူ2158ယောက်အထိရှိခဲ့တာတွေ့ရပါတယ်။နောက်ပိုင်းတဖြည်းဖြည်းကျဆင်းသွားပြီးဆီယာနာသိမ်းပွဲဖြစ်တဲ့ February 1ရက်နေ့မှာကူးစက်ခံရသူ209ယောက်စုစုပေါင်းကူးစက်ခံရပြီးသူ34000ကျော်နဲ့တည်ဆုံးသူစုစုပေါင်း3138ယောက်ရှိခဲ့ပါတယ်။ဩဂုတ်လနဲ့ဒုတိယအပတ်ကနေအဲ့ဒီကာလဝင်းကျင်အထိကိုဗစ်ဒုတိယလှိုင်းကာလလို့သတ်မှတ်နိုင်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်စပြီးကူးစက်မှုရောက်လာတဲ့အချိန်ထိကျန်းမာရေးဝန်ကြီးဌာနမှကိုဗစ်ကိုစစ်ဆေးနိုင်တဲ့အခြေအနေတောင်မရှိခဲ့ပါဘူး။ပထမပိုင်းမှာနှာခေါင်းနဲ့အာခေါင်းတိုးပတ်နမူနာတွေထိုင်းနိုင်ငံကိုပေးပို့စစ်ဆေးခဲ့ရပြီးနောက်ပိုင်းကျမှပြည်တွင်းမှာစစ်ဆေးနိုင်ခဲ့သလို2020ပြည့်နှစ်လယ်ပိုင်းအရောက်မှာတော့ COVID-19 မျိုးဗီဇတစ်ခုလုံးကိုဓာတ်ခွဲသုတေသနလုပ်နိုင်တဲ့အထိတိုးတက်မှုရလာတာတွေ့ရပါတယ်။အဲ့ဒီအချိန်က NLD အစိုးရနဲ့ကျန်းမာရေးဝန်ကြီးဌာနဟာ COVID ကာကွယ်ကုသရေးလုပ်ငန်းကြီးတစ်ခုလုံးကင်တွယ်နိုင်ဖို့အတွက်ပြည်သူတရလုံးကိုစီယုံပြီးအားလုံးပါဝင်ဖြည့်ရှင်းတဲ့နည်းကိုကျင့်သုံးခဲ့သလိုတိုင်းပြည်စီးပွားရေးအထူးကိန်းနဲ့အောင်လဲစူးစမ်းခဲ့တာတွေ့ရပါတယ်။ရလက်အဖြစ်အာဆီယံ10နိုင်ငံမှာကိုဗစ်ကိုရင်ဆိုင်နေရတဲ့အချိန်တိုင်းပြည်စီးပွားရေးအပေါင်းလက္ခဏာပြတဲ့3နိုင်ငံမှာပါဝင်ခဲ့သလိုဖေဖော်ဝါရီလ1ရက်နေ့အထိကိုဗစ်ကြောင့်သေဆုံးသူ 1.400 ခန့်နှုန်းပြန်လည်ကောင်းမွန်လာသူ 69.500 ခန့်နှုန်းထိရှိအောင်စွမ်းဆောင်နိုင်ခဲ့ပြီးဒါဟာကမ္ဘာပြန့်မြတေဆုံးမှုနှုန်းအောက်နည်းနည်းလေးနှိမ့်တာတွေ့ရပါတယ်။ပြောရရင် NLD အစိုးရလက်ထက် COVID-19 ကပ်ဘေးရောဂါကိုအတိုင်းအတာတစ်ခုတည်းနိုင်နင်းကင်တွယ်နိုင်ခဲ့တယ်ဆိုတာပါ
။ဆရာနာသိမီနောက်မှာတော့အခြေအနေတွေပြောင်းလဲကုန်ပါတယ်။ကျန်းမာရေးဝန်ကြီးဌာနလက်အောက်ကဆရာဝန်တွေပါမောက္ခတွေအစိုးရလုပ်ငန်းခွင်မဝင်ပဲ CDM လုပ်ကြပါတယ်။ CDM လုပ်တဲ့ဆိုပေမဲ့ပြင်ပဆေးရုံတွေဆေးခန်းတွေအခမဲ့ဆေးကုသရေးဌာနတွေမှာကုသမှုဆက်လုပ်ကြသလိုဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်သတ်ဖြတ်နှိမ်နင်းနေစဉ်ကာလကြုံရနေရတွေမှာဒဏ်ရာရသူတွေကိုဆေးကုသမှုပေးကြပါတယ်။လိုအပ်လို့အရေးကြီးလို့ဖိတ်ခေါ်ရင်အစိုးရဆေးရုံတွေစီလဲသွားကုသပေးမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပ ဘယုံမီမင်းအွန်လိုင်းဦးဆောင်တဲ့စစ်ကောင်စီရဲ့ဆရာဝန်တွေပါမောက်ခကြီးတွေအပေါ်တုံ့ပြန်မှုကတော့ပြင်းထန်ပါတယ်ပုံမှန်99ကနဲ့ဖန်ဝရန်တွေထုတ်တာဘယ်နေရာမှာဆေးကုကုတွေ့တာနဲ့ဖန်စီတာ CDM ဆရာဝန်တွေဆေးကုတဲ့ပုဂ္ဂလိကဆေးရုံဆေးဘေးကန်းအခမဲ့ဆေးကန်းတွေကိုပိတ်ပစ်မယ်လို့ချိန်ချောက်တာအရေးယူပိတ်ပစ်တာတွေလုပ်ခဲ့ပါတယ်ဒါနဲ့မကအဲ့ဒီဆရာဝန်တွေရဲ့နိုင်ငံကူးလက်မှတ်ကိုဖျက်သိမ်းပြီးပြပထွက်ခွာခွင့်ပိတ်ပင်တာဆေးကုသခွင့်လိုင်စင်ရုပ်သိမ်းတာမျိုးအထိလုပ်ခဲ့ပါတယ်အကျိုးဆက်ကတော့ကျန်းမာရေးစောင့်ရှောက်မှုကဏ္ဍကြီးတစ်ခုလုံးထိခိုက်ကုန်ပြီးအဲ့ဒီထဲမှာကိုဗစ် -19 ကာကွယ်ကုသရေးလုပ်ငန်းတွေလည်းပါဝင်သွားပါတော့တယ်
NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်ကာကွယ်ဆေးရဖို့ရန်ပုံငွေတွေရဖို့စနစ်တကျထိုးနှံနိုင်ဖို့ပြင်ဆင်ဆောင်ရွက်ခဲ့တယ်လို့အရှိတောင်အာရှနိုင်ငံတွေထဲမှာကိုဗစ်ကာကွယ်ဆေးအစောဆုံးရရှိထိုးနှံတဲ့နိုင်ငံဖြစ်ခဲ့တာတွေ့ရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ပြည်သူတွေဟာကိုကိုကိုအနစ်နာခံပြီးကာကွယ်ဆေးထိုးနှံတာမျိုးကိုတော့လက်မခံသပိတ်မှောက်ခဲ့ကြပါတယ်။ဒီလိုနဲ့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနဟာရထားတဲ့ကာကွယ်ဆေးတချို့ကိုတော့စီစဉ်ထားတဲ့အုပ်စုတွေလိုက်စနစ်တကျထိုးနှံတာမျိုးမလုပ်နိုင်တော့ပဲရက်ကတ်တွေနဲ့အတန်ချက်ဆက်နဲ့လိုက်အောင်ထိုးကျင်သူတွေကိုထိုးနှံပေးတဲ့အခြေအနေမျိုးရောက်သွားခဲ့ပါတယ်။နောက်ပိုင်းပြည်သူအများစုကြီးဟာကိုဗစ်ကာကွယ်ဆေးဝယ်ယူမဲ့ရန်ပုံငွေတွေလှူဒန်းတာမျိုးကိုတော့တိတ်မလုပ်ကြတော့ပါဘူး။ပြောရရင်စစ်ကောင်စီလက်အောက်မှာကိုဗစ်ကာကွယ်ဆေးထိုးနှံရေးအစီအစဉ်ဖီယိုဖီယဲဖြစ်သွားတယ်လို့အောင်မြင်မှုလည်းမရတော့ပါဘူး။အဲ့ဒီလိုအခြေအနေအောက်မှာကိုဗစ်ကူးစက်ခံရသူအရေအတွက်တိုးလာတယ်လို့ကာကွယ်ရေးဝန်ကြီးဌာန Defense Service Medical Research Center ရဲ့တက်ခွဲစစ်ဆေးချက်အရကိုဗစ် -19 မျိုးဗီဇပြောင်းလဲနေတဲ့ပိုးတွေ့သူ11ယောက်ရှိနေပြီးအိန္ဒိယ၊အမေရိကန်၊ပြင်သစ်၊ဂျာမနီ၊စပိန်၊အိုင်ယာလန်နဲ့ဆွစ်ဇာလန်ကပိုးပြေကူးစက်မြန်တဲ့မျိုးဗီဇပြောင်း virus တွေလို့ဆိုထားပါတယ်။ဒါအပြင်နောက်ပိုင်း virus ပိုးကူးစက်မှုတွေဟာစာသင်ကျောင်းတွေမှာဖြစ်ပေါ်နေတာကြောင့်စစ်ကောင်စီရဲ့ကျောင်းတွေအတင်းပြန်ဖွင့်ဖို့ဖိအားပေးလုပ်ကင်နေမှုတွေကလည်းကိုဗစ် -19 ပြဿနာအတွက်စိုးရိမ်စရာဖြစ်စေပါတယ်
။တကယ်တော့ကိုဗစ် -19 ပြဿနာဟာကျန်းမာရေးဆိုင်ရာပြဿနာဖြစ်တဲ့အတွက်အစိုးရနဲ့ကျန်းမာရေးဌာနကဆရာဝန်တွေပါမောက္ခတွေစီးဝန်ထမ်းတွေစီးစီးလုံးလုံးကင်တွေဖြေရှင်းရမယ့်ပြဿနာမျိုးပါဒါရင်မကပြည်သူတရားလုံးနဲ့ဆိုင်တဲ့ပြဿနာလည်းဖြစ်နေပြန်တဲ့အတွက်ပြည်သူတွေကိုစီးအောင်ပြီးပြည်သူတွေရဲ့ပူးပေါင်းပါဝင်မှုအားနဲ့ဖြည့်ရှင်းရမယ့်ပြဿနာမျိုးလည်းဖြစ်ပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီကအာဏာသိမ်းတာကိုမကြိုက်လို့နှီးပေါင်းစုံနဲ့ဆန့်ကျင်ဆန္ဒပြနေတဲ့ပြည်သူတွေကိုရန်သူတွေလိုသဘောထားပြီးပြစ်ခတ်သတ်ဖြတ်ဖမ်းဆီးနှိပ်စက်ထောင်ချလုပ်နေတာကိုဗစ် -19 တိုက်ဖျက်ရေးမှာရှေ့တန်းကနေပါဝင်ခဲ့တဲ့ဆရာဝန်ပါမောက္ခကျန်းမာရေးဝန်ထမ်းတွေကိုချီးမြှောက်ပြီးအလို့အတူလောက်ရမယ့်အစားရန်သူတွေသဖွယ်ဝရမ်းထုတ်ဖန်းစီထောင်ချဆေးကုသခွင့်လိုင်စင်ရုပ်သိမ်းစတာတွေလုပ်နေတာကြောင့်မြန်မာနိုင်ငံရဲ့ COVID-19 တတိယလှိုင်းအန္တရာယ်ဟာအတော်လေးဆိုးရိမ်နေရပြီဖြစ်တယ်လို့ပြည်သူတွေဘေးဒုက္ခအကြီးကျယ်ရောက်ကြရမယ့်အခြေအနေမျိုးလည်းဖြစ်ပေါ်လာနိုင်ကြောင်းပါ
စစ်တောင်မီရဲ့တရင်တုံသက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာပြည်မှပေးစာများအစီအစဉ်လှည့်ကြလာပါပြီဒီကနေ့ကြောက်တဲ့ဖခင်များနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာပြည်မှပေးစာများ2အစီအစဉ်ကိုမအေးသနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဖခင်များနဲ့ရောက်လာပြန်ပါပြီနော်။နှစ်တစ်နှစ်ရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မြေတားကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေမလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုတတ်ကြပါတယ်။ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ဂျေဇုကိုဒီလိုနေ့ရက်မျိုးမှာအထူးအောက်မေ့တတိယတန်တာတတ်ကြတာပါနော်
။လောရဲ့တရေကောင်းကဖေးပါcha cha madu what did not you so to me clear the yellow time the beginning to know a pain
ဖေဖေထားသွားခဲ့တာကြားခဲ့ပါပြီလို့ရေးလာတဲ့သောရရှင်ကတော့ဥတူတူဆိုတဲ့သောရရှင်ဖြစ်ပါရင်ကျွန်တော်ဖေဖေနာမည်ဦးဝင်းကျော်ပါတဲ့
အဖေကျွန်တော်အဖေကိုသတိရတယ်အဖေချစ်ဆုံးတာကြီးတယောက်အနေနဲ့အဖေထားတော့ခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကအချင်းကိုတာခုတက်တီသတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလေလာလိမ့်မယ်ဆိုတဲ့စကားကို တာအခုချိန်ထိပြန်ကျအောင်စေသတိရစေပါဖေအခုဆိုရင်တားရဲ့ဘဝရစီကြောင်းထဲမှာစုံစံကူးခတ်ရင်နဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မြည်အကြီးအောင်မှအင်းအောင်ကြသွားခဲ့ပြီဖေကျွန်တော်အချက်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသလိုရှင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါတယ်ဖေ
အဖေများနေ့အတွက်အဖေအတွက်ချမ်းမြေ့စေကြောင်းပြောပေးစေချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါတယ်။ Human ဆိုတဲ့သောရရှင်ကလည်းအဖေဦးထန်ကီလင်းခေါ်မိုးလင်းကိုပြောချင်ပါတယ်။တမီးတို့မိသားစုပေါ်မှာအမြဲတမ်းချစ်ခင်လမ်းပြပေးတဲ့ချစ်ဖေဖေကိုအရန်ချစ်ပါတယ်။အဖေကြီးအသက်ရှည်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့။ဤသေးဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ချင်ပါတယ်တဲ့။ကျမဟောက်တောင်းဖူပါဆိုတဲ့သောရရှင်ကတော့စကိုင်းထိုင်ထက်ပိုင်းကလေးမျိုးနဲ့ကြံဆက်ကုန်ကြီးရွာမှာနေထိုင်တဲ့အဖေဥပြက်တော်ကိုနောက်နေ့ပေါင်းများစွာကျန်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါတယ်ရှင်ဆိုပါဆိုပြစကိုင်းတိုင်းကစာရေးလာတဲ့သောရရှင်ကလည်းကနီနယ်မှာနေတဲ့အဖေအတွက်တချင်းလေးတောင်းစီလိုပါတဲ့ကိုလေးဖြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်ကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာစင်ဖို့ပါတဲ့ကျွန်တော်နာမည်ဂျေးစ်ပါလို့ရေးလာတဲ့သောရရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခေါ်ပရာကျေးရွာကဖေဖေဥပါစကွဲလက်အတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်ဒါမဲ့လည်းဖေဖေရေတာအဝေးတနေရာကနေဖေဖေကိုဆူတောင်းပေးပါမယ်ဖေဖေနေကောင်းချမ်းမာပြီးတော့လူရင်းဆန္ဒတွေပြေဝပါစေကျေးဇူးအလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကရုဏာတရားတို့ကိုတားပြတော့မှမေ့ပစ်ဖို့ရှိမယ်မဟုတ်ပါဘူးချစ်တော်ဖေဖေတဲ့အဝေးရောက်သမီးခင်ဆန်းလင်းကတော့ Good morning မှာ VOY စင်ကူကနေအမြဲတမ်းအားပေးနေပါတယ်အဝေးကနေအဖေကိုကတော့ကျင်လို့ပါကာရောကပြုချင်ပါတယ်တဲ့ဖေဖေဥငွေလင်းကြပါတယ်နော်ကချင်ပြည်နယ်ကသောရရှင်ဖြစ်တဲ့တားဖြစ်သူဦးတူခေါင်ကတော့အဖေဖြစ်တဲ့ဦးကောဘရန်ရှောင်းအတွက်အဖေများနေမှာအဖေကိုအရန်ချစ်ကြောင်ပြောပေးပါ VOY တဲ့ဟုတ်ကဲ့လေးလိုင်းကနေတဆင်ပြောလိုက်ပါတယ်ဦးတူခေါင်ရေဖားငယ်မရှိတော့တဲ့သားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းဆတန်းတာပြီးတော့လွမ်းဆွမြည်ရေဝဲကြရတာပါကျွန်တော်နာမည်မောင်တုံညပါကျွန်တော်အဖေဥပဝင်းမှာဆက်ပြီးရေးလာတဲ့သောရရှင်ကတော့ဖေဖေကောင်းရာသူကရီရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်55 66စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးစရီးနေခဲ့ရပါတယ်။အဲဒီ3နှစ်အတွင်းမှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်။ဘာသာရေးတွေလုပ်စေခဲ့တယ်။ဒါကြောင့်မို့ကျွန်တော်လူဘဝမှာလူသားပိသားစွာလူချင်းဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်။အခုကျွန်တော်အဖေမရှိတော့ပါဘူး။ကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှစ်ခိုးအိတ်လိုပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်။အဖေကောင်းရာသူကစီရောက်မယ်လို့ယုံကြည်နေပါတယ်။
စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြော်မိုးနိုင်ခေါ်မုံမူကတော့သူလဲသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ
်ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့သားကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ16နှစ်တိတိရှိနေပါပြီဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီအခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့မြစ်ပလောဟင်းပဲရီဘွားကျော်ရှောက်ရည်နဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုတတိယမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်သန်းစိန်နဲ့အမကြီးခင်သန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့ကျွန်တော်နေ့တိုင်းတတိယပြီတရက်မှမမေ့ပါဘူးအဖေတယောက်အနေနဲ့အနှွေးထွေးဆုံးမေတ္တာတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့အဖေဖြစ်စေခြင်းတဲ့ဆန္ဒတွေဖြည့်ဆည်းနိုင်ဖို့ကြိုးစားရင်းနဲ့အဖေလိုဖခင်မျိုးဖြစ်အောင်ကြိုးစားနေပါတယ်ဆိုပြီးတော့တားဖြစ်တဲ့မောင်နှံတမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you, daddy, ဆိုပြီးတော့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညီမကတော့တမိကြီးခင်ခင်လန်ဖြစ်ပါတယ်
။ဖေကြီးအခုချိန်မှာဖေကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်းကြားဝင်ရချင်ပါတယ်။ဘဝမှာတေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြာခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲ။အဖေကြီးစိတ်မပူပါနဲ့နော်။အမေကိုတမိတို့ညီမနဲ့ရောက်ဆက်ပြီးတော့ဆောက်ရှောက်ပါမယ်။အဖေကြီးရောက်လေရာဘုံဘဝမှာအေးချမ်းပါစေ။နောင်ဘဝမှာပြန်ဆောင်ဝင်ရမယ်ဆိုရင်လေအဖေကြီးကိုဖခင်တယောက်အနေနဲ့အနီးကပြုစုစောင့်ရှောက်နိုင်တဲ့သမီးကြီးဖြစ်ပေးရစေ။ I miss you dad
။နောက်ထပ်သောရရှင်သခိုင်းတိုင်းကနေနဲ့ကသောရရှင်ကိုမြင့်မော်ဆိုကတော့အဖေနဲ့မှာတချင်းတောင်းချင်လို့ပါကိုလေးပြူတည်ဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါလေ။လွန်ခဲ့တဲ့၅နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်ဖို့ပါ။ဝိုင်းတော်သားရဲ့အားလုံးကျမ်းမာချမ်းသာလိုရာဆန္ဒပြကြပါစေတဲ့ကျေးဇူးတင်ပါတယ်ရှင်ပဲခူးတိုင်းသဲကုန်းမြို့နယ်အင်းမော်ငင်အုပ်စုအင်းမော်ကြီးရွာကဖေဖေဦးကံမြင့်တွေတားသမီးတွေကတော့ဖေဖေကျမ်းမာပါစေအသက်ရှင်အနာကင်းပါစေအရန်လဲချစ်ပါတယ်ဆိုပြီးတော့မေတ္တာတိလက်ဆောင်ပါလာပါတယ်ရှင်တားသမီးတွေကငင်ကမိခင်တွေကကြွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဥဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရဲ့နော်ဒါကြောင့်ဖေဖေကျေးဇူးမမေ့ပါလို့သားသမီးတွေကပြောတတ်ကြတာပါ။ဆိုင်းနေတဲ့အောင်ဆိုတဲ့သရရှင်ကတော့ဖေဖေဖြစ်တဲ့ဦးမြင့်အောင်အတွက်ဖခင်ကိုဂါရဝပြုခြင်းပါတယ်ဆိုပြီးရေးလာပါတယ်
။ဆဆချင်းနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါစေ။အဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူး။ကျွန်တော်ဒီနေ့အဖေကိုကျေးဇူးပြန်ဆက်ပါပါ။အဖေနာမှာဘယ်သူမှမရှိတော့ရင်တော့မှဖေးဘေးနာမှာကျွန်တော်ရှိနေမှာပါအဖေကိုတိတ်ချစ်ပါတယ
်ရန်ကုန်မြို့ဆန်းကြောင်းမြို့နယ်မှာနေထိုင်နေကိုအောင်ပြည့်ဖြူကတော
့ဘဝတခြားလုံးလိုလေသည်မရှိဖြစ်စည်းဆက်လျှောက်သင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ဖေဖေဦးမောင်တောင်းဘဝတခြားလုံးမှာချစ်တဲ့ချစ်စနီးသားသမီးမြင်းမြင်းများနဲ့အသက်ထက်ဆုံးပျော်ရွှင်စွာနေထိုင်သွားနိုင်ပါစေယောဂကပ်ပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ်
တမလွန်ဘဝရောက်နေပြီဖြစ်တဲ့ဖေဖေကိုဂတိပြုလာတဲ့သားသမီးတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဗင်းသားဖြစ်ပါတယ
်။တောင်းငယ်ထဲမှာတော့ဖေဖေကထာဝရရှင်သန်နေမှာပါ။ဖေဖေမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကအထက်ဖေဖေမေတ္တာကိုပို့ပြီးနားလည်ခဲ့တယ်လို့ဒါနောင်တကြီးမားစွာရခဲ့ပါတယ်ဖေဖေ။ဒါအရင်ကအထက်လည်းအလုပ်ကျိုးစားတဲ့ဖေဖေမိမိကိုလည်းဒါအရင်ကအထက်ပို့ပြီးဂရုစိုက်ပါတယ်။ဖေဖေကောင်းငယ်ဘုံဘဝမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါ။ဒါအကုန်ဆင်းပြေးပါတယ်။လောကရန်ရိုက်ခတ်မှုတွေကိုလည်းသာကောင်းကောင်းခံနိုင်နေပါပြီဖေဖေ။ဘဝမှာရှိကြတဲ့ဖေဖေများလည်းစိတ်ချမ်းသာခြင်း၊ကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
။သရရှင်မက်ရွှေဝင်းကတော့ကျမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်။ဖေဖေအတွက်သတိရခြင်းပေါင်းများစွာနဲ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ဆိုတော့တချင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်။အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုသတိရနေပါတယ်လို့ဆိုလာပါတယ်။ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမဲ့မရေရတဲ့အခြေအနေတွေကြောင့်ဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါရနော်အမြဲတမ်းအားပေးတတ်တဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲသတိရနေပါတယ်ဖေဖေရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်နဲ့ဖီယိုကိုစာရင်းနေကြကိုရင်းလွင်ကတော့
ဒါယာမဲ့နှလုံးသားပိုင်ရှင်တွေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေစနာကြောင့်သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါဖေများနေ့မှာကပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်အမြဲတမ်းကြမ်းမာပျော်ရွှင်ပါစေ
နာဂတောင်တဲ့နန်းရွတ်မြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုတော့တားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမြို့နယ်မြောက်စည်းရွာမှာနေတဲ့အဖေဖြစ်တဲ့ဦးဖေအောင်အတွက်ပါတယ်အဖေကိုတာဝန်ကြရာနေရာကနေပြီးတော့အဖေများနေမှာကြတော့ရင်းနဲ့အဖေသားသမီးမြေမြစ်တွေနဲ့အတူကြမ်းမာပျော်ရွှင်ပါစေလို့လည်းဆုတောင်းစကားလေး VOE ကတဆင်ပါခြင်းပါတယ်နေရုံမျိုးကကိုသိန်းတန်းထွန်းအဝေးကဖေဖေကိုလှမ်းမြော်ပြီးတော့ရှ िख ိုးဦးချကတော်လာပါတယ်ရှင်။ကျမဖတ်ခုရဲ့ဆိုရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာသားဖြစ်သူအတွက်ပထမဦးဆုံးတရေကောင်းတမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါတယ်။ဟုတ်ပါတယ်။ဘဝကိုဥဆောင်လမ်းပြချစ်ချင်းမြတ်တာပေးစွမ်းနဲ့ဖခင်မှာများသောအားဖြင့်ချစ်တာတွေကိုတည်တည်တတ်တာမဖွဲ့နှဲ့ရပေမဲ့နောက်ကျောကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပါရစေရှင်ဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော်
ကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးသတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညညလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံ내ပြည်သူတွေအတွက်အသက်အိုးအိမ်စီစဉ်ကိုအကာအကွယ်ပေးဖို့ဖွဲ့စည်းထားတယ်ဆိုတော့နိုင်ငံတကာကစစ်တပ်တွေအကြောင်းပြောပြပေးထားပါတယ်ရှင် င်းစစ်တပ်ဆိုတာအမြဲတွန်တွဲနေတဲ့အကြောင်းအရာတစ်ခုပါ။ကမ္ဘာနိုင်ငံတိုင်းလူလူမှာနိုင်ငံရဲ့လုံခြုံရေးနိုင်ငံသားတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်စောင့်ရှောက်ပေးဖို့အတွက်စစ်တပ်ကိုဖွဲ့စည်းထားကြတယ်လို့ဆိုပါရယ်။ဒီလိုနိုင်ငံတွေမှာစစ်တပ်တွေထားရှိတဲ့အခါတချို့နိုင်ငံတွေကတော့စစ်တပ်အင်အားအရေးအတွက်နည်းနည်းပဲလိုအပ်သလောက်ထားကြတယ်လို့တချို့နိုင်ငံတွေကတော့စစ်တပ်အင်အားကိုအရေးအတွက်ကောအရေးအချင်းမှာကြီးကြီးမားမားဖြည့်ဆည်းထားတာတွေ့ကြရပါတယ်။ကမ္ဘာပေါ်မှာစစ်တပ်အင်အားကိုအရေးအတွက်နဲ့ကြည့်မယ်ဆိုရင်တော့2022ခုနှစ်အတွင်းလေ့လာချက်တွေအရစစ်တပ်အင်အားအများဆုံးနိုင်ငံကကမ္ဘာပေါ်ကလူဦးရေအများဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာအိမ်ကြီးချင်းတရုတ်နိုင်ငံဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့စစ်တီအင်အားနှစ်သန်းနှစ်သိန်းနီးပါးရှိပါတယ်။ဒုတိယနေရာမှာရှိနေတာကတော့ကမ္ဘာပေါ်မှာလူဦးရေဒုတိယအများဆုံးနိုင်ငံဖြစ်ပြီးတော့သူကလည်းမြန်မာအိမ်ကြီးချင်းနိုင်ငံတစ်နိုင်ငံပဲဖြစ်တဲ့အိန္ဒိယနိုင်ငံဖြစ်ပါတယ်။စစ်တပ်အင်အားတသန်း၄သိန်းကျော်ရှိပါတယ်။အမေရိကန်ပြည်အောင်စုကတသန်း၄သိန်း၊မြောက်ကိုရီးယားကတသန်း၃သိန်း၊ရုရှားကတသန်းကျော်ရှိပါတယ်။ဒါကတော့ကမ္ဘာမှာစစ်တီအင်အားအများဆုံးရှိတဲ့နိုင်ငံတွေပါ။မြန်မာနိုင်ငံပါဝင်တဲ့အာဆီယံနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအင်အား၄သိန်း၂တောင်းကျော်နဲ့အများဆုံးပါပဲ။မြန်မာစစ်တပ်ကတော့အင်အား၄သိန်းကျော်နဲ့ဒုတိယအများဆုံးဖြစ်တယ်လို့လေ့လာချက်တွေကဆိုပါတယ်။ဒီလိုအရေးအတွက်ကိုမကြည့်ပဲစစ်အသုံးစရအများဆုံးသုံးဆွဲနိုင်မှုခင်မီနီးပညာနဲ့စစ်လက်နက်ပစ္စည်းအကောင်းဆုံးအများဆုံးသုံးနိုင်တဲ့ကမ္ဘာပေါ်ကအင်အားအကြီးဆုံးစစ်တပ်တွေရှိတဲ့နိုင်ငံတွေထဲမှာတော့အမေရိကန်ပြည်ထောင်စုကထိတ်ဆုံးနေရမှာရှိနေပါတယ်။အဲဒီနောက်မှာတော့ရုရှားတရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတို့ရှိနေတာပါ။အခုလိုအင်အားကြီးမားတဲ့စစ်တပ်ကြီးတွေရှိတဲ့နိုင်ငံတွေရဲ့စစ်အသုံးစရကိုကြည့်မယ်ဆိုရင်တော့2022ခုနှစ်အတွက်အမေရိကန်ပြည်အောင်စုရဲ့စစ်အသုံးစရိတ်ကအမေရိကန်ဒေါ်လာဘီလီယံ950သုံးဆွဲပါတယ်။နိုင်ငံရဲ့လူမှုဖူလုံရေးအစီအစဉ်တွေနဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တွေအတွက်သုံးဆွဲမှုပြီးရင်အများဆုံးသုံးတဲ့ကဏ္ဍပါပဲ။နိုင်ငံ GDP ရဲ့300ခန့်နှုန်းကျော်သုံးဆွဲတာပါ။ဒုတိယအများဆုံးစစ်အသုံးစရိတ်သုံးဆွဲတဲ့နိုင်ငံကတော့တရုတ်နိုင်ငံပါ။ဒီနှစ်မှာအမေရိကန်ဒေါ်လာ238ဘီလီယံသုံးပါတယ်။Saudi Arabia ကတော့စစ်အသုံးစရိတ် American Dollar 68.6 billion သုံးဆဲပြီးတတိယအများဆုံးသုံးတဲ့နိုင်ငံအဖြစ်ရှိနေတာပါ။အခုလိုနိုင်ငံကြီးတွေအပြိုင်ဆိုင်စစ်တပ်အင်အားတိုးချဲ့လာနေတဲ့အချိန်မှာပဲကမ္ဘာပေါ်မှာစစ်တပ်ဖွဲ့စည်းထားတာလုံးဝမရှိတဲ့နိုင်ငံနဲ့တချို့ကတော့လိုအပ်လာတဲ့အခါရဲတွေနဲ့ပြည်သူတွေကစစ်တပ်အသွင်ပြောင်းတဲ့နိုင်ငံပေါင်း36နိုင်ငံရှိတယ်လို့လည်းသုတေသနပြုထားမှုတွေကဆိုပါတယ်ရှင
်။တင်းငင်းနေနေအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်။မနက်ငါးမှာစစ်တပ်ကအာဏာသိမ်းလိုက်တာ၅လနေပါရှိလာပြီဖြစ်ပေမဲ့စစ်ကောင်စီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေနဲ့ဖမ်းဆီးထိန်းသိမ်းမှုတွေဆက်ရှိနေပါတယ်။တစ်ဖက်မှာလည်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့မြို့နယ်အတော်များများမှာဒီကနေ့ထိဆက်လက်ပြုလုပ်နေကြဆဲပါ။မနေ့ဇွန်လ19ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့မှာစစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်ဖမ်းဆီးခဲ့တဲ့အတွက်အသက်15နှစ်အရွယ်လူငယ်2ဦးအပါအဝင်အနည်းဆုံး4ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တဖက်မှာစစ်ကောင်စီဘက်ကအဲ့ဒီလိုအကြမ်းဖက်ပစ်ခတ်မှုတွေရှိနေပေမဲ့လည်းဒီကနေ့မှာတော့ကလေးမျိုးကန်အနည်းဆုံး100လောက်လမ်းမပေါ်ထွက်ပြီးဆေးအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်။ကိုဗစ်ကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတဲ့ကြားမှာပဲကလေးမျိုးကန်တွေအခုလိုချစ်တဲ့ဆန္ဒပြနေကြတာပါ။မနေ့ဇွန်လ19ရက်နေ့ညမှာပဲရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းစစ်ကောင်စီကပစ်ခတ်မှုကြောင့်73နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ပါသေးတယ်။အချိန်ထဲမှာပဲဆေးအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခွဲတွေကတော့တချို့မြို့တွေမှာပုံစံအမျိုးမျိုးနဲ့ဆက်ရှိနေဆဲပါ။ဒီကနေ့ဇွန်လ20ရက်နေ့မှာရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ကအတံမတိတ်အလံမလိတ်ဝန်ထမ်းပေါင်းစုံတပိတ်ဟာဆေးအာဏာရှင်ဆန့်ကျင်ရေးချစ်တဲ့ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နေ့မှာပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ဩစတြေးလျနိုင်ငံသားရှောင်းတန်နယ်ရဲ့အမှုကိုပွင်လင်းမြင်သာမှုရှိစွာနဲ့တရားမျှတစွာစစ်ဆေးကြားနာဖို့မြန်မာနိုင်ငံကိုတောင်းဆိုထားကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးမယ်ရီစပိန်ကပြောပါတယ်။အမှုအတွက်ကြားနာစစ်ဆေးမှုဟာမြတ်တမှုရှိပြီးပွင့်လင်းမြင်သာမှုရှိလိမ့်မယ်လို့မျှော်လင့်ကြောင်းအခုသတင်းပတ်တွင်မြန်မာနိုင်ငံမြို့တော်နေပြည်တော်မှာရှောင်းတန်နယ်ရဲ့အမှုကိုကြားနာစစ်ဆေးဖို့ရှိနေတဲ့အချိန်ဝန်ကြီးမယ်ရီစပိန်ကဩစတြေးလျရဲ့ ABC သတင်းဌာနကိုပြောလိုက်တာဖြစ်ပါတယ်။ဒီကနေ့တင်းငွေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တွေကိုချီးကျူးဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ဇွန်လ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။
ဒုက္ခသည်တွေရဲ့ဘဝကိုစာနာနားလည်ပြီးမြဝေခံစားနိုင်ဖို့နဲ့သူတို့ရဲ့ဘဝတွေပြန်လဲတည်ဆောက်နိုင်ရေးအတွက်ကြံ့ကြံ့ခံယက်တီနိုင်စွမ်းကိုအတိမတ်ပြုတဲ့အနေနဲ့ကမ္ဘာဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားတာလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့ကြီးဖြစ်တဲ့
VOA စီစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ဝဲလိုက်ပါ။